စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့ကိုအာရခတပ်တော် AA ဘက်ကထိုးစစ်ဆင်တိုက်ခိုက်နေတာရက်အတော်ကြာနေပြီဖြစ်တယ်လို့တိုက်ပွဲတွေဟာလည်းတောက်လျှောက်ပြင်းထန်နေတာပါ။အာရခတပ်တော်ကအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုအလုံးစုံသိမ်းပိုက်နိုင်ဖို့ AA အနေနဲ့အမ်းမြို့ကိုပိတ်ဆို့ပြီးတော့စစ်ကောင်စီတက်စကန်အားလုံးကိုနေရောညပါအင်အားအလုံးအရင်းနဲ့ထိုးစစ်ဆင်နေရဖြစ်တယ်လို့အာရခတပ်တော် AA ပြောခွင့်ရခိုင်တုခါက VOA ကိုပြောပါတယ်
။ဒီအမ်းမြို့ရဲ့ဒီနောက်ဆုံးအခြေအနေကတော့ဒီအမ်းမြို့မှာအခြေစိုက်ထားတဲ့ဒီအကြံဖက်စစ်ကောင်စီရဲ့တပ်စခန်းတွေအားလုံးနှိပါးမှာဒီတိုက်ပွဲတွေဆက်လက်ပြီးတော့ပြင်းထန်နေတာရှိပါတယ်။ဟိုကျွန်တော်တို့ဒီအာရခတပ်တော်ကဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုအလုံးစုံသိမ်းပိုက်ထိန်းချုပ်နိုင်ဖို့အတွက်ကျွန်တော်တို့ဆက်လက်ပြီးတော့အပြင်းထန်စ조사နေပါတယ်။ဒီအကြံဖက်စစ်ကောင်စီဘက်ကတော့ဒီလေကြောင်းပစ်ကူလက်နက်ကြီးပစ်ကူတွေအများအများသုံးပြီးတော့မှဆက်လက်ခုခံနေတာရှိပါတယ်။
အခုလိုအေးထိုးစစ်ကိုအပြင်းထန်ခုခံနေရတဲ့စစ်ကောင်စီအနေနဲ့လေကြောင်းကနေအပြင်းထန်တိုက်ခိုက်နေတယ်လို့မြို့ပေါ်ရက်ွက်တွေနဲ့အရက်သားတွေနေထိုင်တဲ့ကျေးရွာတွေကိုဘုံကျဲတိုက်ခိုက်နေတာကြောင့်အရက်သားဒါဇင်နဲ့ခြိသိမ်းဆုံးပြီးတော့ဒဏ်ရာရရှိသူတွေလည်းအများပြားရှိတယ်လို့လည်းအေးအေးပြောခွင့်ရခိုင်တုကကပြောပါတယ်
။ဟိုနောက်တစ်ခုကတော့ဒီအကြံဖက်စစ်ကောင်စီဟာဒီမြို့ခံဒီအပြင်းမေးအရက်သားပြည်သူတွေကိုလူသားတိုင်းကလှုပ်ဖို့အတွက်ဒီအတင်းကြပိုက်လောင်ထားတာဒီအရသာပြည်သူတွေကိုပြင်းထန်ထားပြီးတော့မှဘုံကျဲတိုက်ခိုက်တာဒီလက်နေကြီးတွေနဲ့နေရုံညပါပေါ့နော်ပြစ်ရှင်တဲ့အရှင်လှမ်းပြီးတော့ဒီပြစ်ခါတိုက်ခိုက်နေတာတွေဟိုအဲ့လိုရာဇဝတ်မှုမျိုးစုံကိုသူတို့နေတိုင်းကျူးလွန်နေတာရှိတယ်။ဟိုမနေကလည်းပဲဒီအမ်းမျိုးသေးကဒီအရသာတွေနေတဲ့ဒီရက်ွက်သေးကိုစစ်ကောင်စီကဒီရည်ရွယ်ချက်ရှိရှိနဲ့ဒါပြင်မထားပြီးတော့မှဒီလေချောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ကြောင့်မို့လို့ဒီအပြစ်မဲ့ပြည်သူ20ဦးလောက်တေဆုံးပြီးတော့နောက်ထပ်ဒီ10နဲ့ရှိပြီးတော့ဒဏ်ရာရတာရှိတယ်လို့လည်းဟိုအရသားတွေစီကတစင်သိရတာရှိတယ
်လက်ရှိအမ်းမြို့ပေါ်မှာပိတ်မိနေတဲ့ဒေသခံတွေတဲကတေဆုံးသူတွေရဲ့အလောင်းတွေဟာလမ်းမတွေပေါ်မှာတွေ့နေရတယ်လို့ဒဏ်ရာရရှိသူတွေကိုလည်းစေဝါကုသတာတွေမလုပ်နိုင်ဘူးလို့အမ်းမြို့ကန်တူကပြောပါတယ်
ဟုတ်ကဲ့အပေါ်ရဲ့တဲ့ကြွေးငယ်တွေ့နေရတာကတော့ဆိုလို့ရှိရင်ကျွန်တော်တို့ကိုယ်ကိုယ်နိုင်လေးခံစားရတာပေါ့နော်ဒီတခါတော့အမ်းမျိုးကလည်းဒီကြလို့လူတွေရောရောသားတွေလည်းတို့လိုလေးဒီကုန်ကြပြီခင်ဗျာဟုတ်ကဲ့ဆရာအလောင်းတွေဆိုလို့ရှိရင်ကိုယ်အဲ့တောင်မှမနေကိုလုံးရတဲ့ချိန်မှလည်းတို့အဲ့ဒီအလောင်းတွေကိုဘယ်သူမှဖေးမဝမ်းလို့မကောင်းနိုင်ကြဘူးခင်ဗျာ
လက်ရှိမှာတော့အမ်းမျိုးပေါ်မှာရှိနေတဲ့ဒေသခံတွေဟာမိသားစုတွေနဲ့တကွဲတပြားမြို့တွင်းမှာဟိုပြေးဒီပြေးနဲ့ပုန်းရှောင်နေရတယ်လို့လေကြောင်းတိုက်ခိုက်မှုတွေလည်းအချိန်တိုင်းရှိနေတာကြောင့်အသက်အန္တရာယ်စိုးရိမ်နေရတယ်လို့သူကဆက်ပြောပါတယ်။ဒါအပြင်ရခိုင်ပြည်နယ်ကမောင်တော်နဲ့ကွမ်းမြို့နယ်တွေမှာလည်းနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးလေကြောင်းပစ်ခတ်မှုတွေကြောင့်အရသာထိခိုက်ဒေဆုံးတာတွေမြင့်တက်နေတယ်လို့အာရခတပ်တော် AA ပြောခွင့်ရခိုင်တုကက VOA ကိုပြောပါတယ်
။ဒီမောင်တော်မြို့မှာတော့ဒီအကြံဖက်စစ်ကောင်စီရဲ့နောက်ဆုံးလက်ကျန်နခခငါအဲ့ဒီဒီနေကြဆောင်ဌာနချုပ်ကိုကျွန်တော်တို့ဘက်ကနေပြီးတော့အလုံးစုံသိမ်းပိုက်နိုင်ဖို့အတွက်ဆက်လက်ပြီးတော့ဒါထိုးစစ်ဆင်တိုက်ခိုက်နေတာရှိပါတယ်။ဂွားမျိုးနေသေးမှာတော့ဒီကျင်းတလီနဲ့ဂွားကြပေါ့နော်။အဲ့ဒီဒီကလန်းမတစ်လျှောက်လုံးမှာဒီတိုက်ပွဲတွေဆက်လက်ပြီးတော့ပြင်းထန်နေတာရှိတယ်။ဟိုအကြံဖက်စစ်ကောင်စီဘက်ကတော့သူတို့ဒီလေကြောင်းပြစ်ကူတွေနဲ့နေပြီးတော့မှဟိုတောက်လျှောက်ပြစ်ခတ်နေတာရှိတယ်ဒီအပြစ်မဲ့ပြည်သူတွေနေတဲ့ကျေးရွာတွေကိုအဓိကထားပြီးတော့မှသူတို့ဒီပြင်းမာထားတိုက်ခိုက်နေတာရှိတယ်ဒါကြောင့်မို့လို့ဟိုကွာမျိုးနေထေကတချို့ရွာတွေမှာဒီအကြမ်းဖက်စစ်ကောင်စီရဲ့လေကြောင်းပြစ်ခတ်မှုကြောင့်ဒီအပြစ်မဲ့ပြည်သူတွေတေးကြီးအနာတရားဖြစ်တာတွေဆက်လက်ပြီးတော့မြင့်တက်နေတာပေါ့
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA ကြားပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ23ရက်နေ့ကလေးကတကြောပြန်တိုက်ပွဲတွေစတင်ခဲ့တာဖြစ်ပြီးရခိုင်ပြည်နယ်ကမြို့နယ်10ခုနဲ့ချင်းပြည်နယ်ကပလောဝမြို့နယ်တို့ကို AA ဘက်ကသိမ်းပိုက်ထားပြီးဖြစ်ပါတယ်။လက်ရှိမှာလည်းသိမ်းပိုက်ရန်ကြံရှိနေသေးတဲ့မြို့နယ်တွေတဲကတချို့ကို AA ဘက်ကပိတ်ဆို့ထားတယ်လို့အမ်းမောင်တော်နဲ့ကွာမြို့နယ်တွေကိုထိုးစစ်ဆင်နေတာလည်းဖြစ်ပါတယ်။ရခိုင်တိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျ။